ျင်းအောင်နေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်ထိန်းချုပ်ဖို့အတွက်အစိုးရရဲ့အနေနဲ့နိုင်ငံရေးကျင်းသားတွေအပါအဝင်ယောဂကူးစက်ခံရဖို့အနေနဲ့ရှိနေတဲ့အကျဉ်းသားတွေကိုလွှတ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရုံးကတိုက်တွန်းလိုက်တဲ့အကြောင်းဒီသက်ရှ်လိုင်းဂျနီဗာမြို့ကသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။အကျဉ်းသားတွေလွှတ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရုံးကော်မရှင်နာအကြီးအကဲမရှဲဘက်ရှ်လက်ကတောင်းဆိုလိုက်တာကိုနိုင်ငံတချို့ကလိုက်နာခဲ့တဲ့အတွက်အားရကျေနပ်မိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဤနိုင်ငံကသူတို့ရဲ့အကျဉ်းထောင်တွေထဲမှာရှိတဲ့အကျဉ်းသားဥယျာဉ်ရဲ့40ရာခိုင်နှုန်းဖြစ်တဲ့အကျဉ်းသားတသိန်းလောက်ကိုလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒါ့ပြင်အင်ဒိုနီးရှားနိုင်ငံကလည်းပြစ်မှုအသေးလေးတွေနဲ့ပြစ်ဒဏ်ကျခံနေရတဲ့အကျဉ်းသား3000ကျော်ကိုလွှတ်ပေးသွားမယ့်အစီအစဉ်လေးကိုကြေညာလိုက်ပြီးတော့တူရကီကလည်းအလားတူလှုံ့ဆော်သွားဖို့ရှိတယ်လို့ပြောပါတယ်။အကျဉ်းထောင်တွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရဖို့အနေနဲ့များနေတဲ့အသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့လူမှုအတိုင်းဝိုင်းကိုအနေနဲ့မပေးနိုင်တဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးတင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရုံးပြောခွင့်ရရူပတ်ဂိုဘယ်ကလည်းပြောပါတယ်။ဒါပြင်မတရားဖမ်းဆီးခံထားတဲ့နိုင်ငံရေးကျင်းသားတွေ၊တရင်တော့တွေ၊လူ့ခွင့်ရေးကော်မတီစောင့်ရှောက်သူတွေနဲ့အတိုက်ခံတက်ကြွလှုံ့ရှားသူတွေကိုလည်းချက်ချင်းလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ It's a big issue and it's obviously these are not rapists, murderers.People guilty of serious crimes and
ဒါကကြီးမားတဲ့ကိစ္စရပ်ကြီးတစ်ခုပါဒီလူတွေဟာလူသက်သမားတွေမတိန်သမားတွေနောက်ကြီးမားတဲ့ရာဇဝတ်မှုကျူးလွန်တဲ့သူတွေမဟုတ်တာတော့သိကြပါတယ်တကယ်တော့နိုင်ငံကဥပဒေအရဆိုရင်အတော်များများကဘာပြစ်မှုမှကျူးလွန်ထားတဲ့သူတွေမဟုတ်ပါဘူးဒါကြောင့်အဲ့ဒီလူတွေကိုအရင်ဆုံးဦးစားပေးပြီးလွတ်ပေးတင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးတော့ကိုဘယ်ကပြောသွားတာပါကုလသမဂ္ဂကအခုလိုတောင်းဆိုလိုက်တဲ့အချိန်ထဲမှာပဲမြန်မာနိုင်ငံကျင်းထောင်နေတဲ့မှာဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံရေးကျင်းသားတွေပါဝင်ပြစ်ဒဏ်မချပဲထိန်းသိမ်းထားတဲ့သူတွေ၊ကျမရေးရအနေနဲ့ရှိတဲ့သူတွေကို COVID-19 ရောဂါပြန်ဖွားမဲ့အရေးတားဆီးနိုင်ဖို့အတွက်ချက်ချင်းပြန်လွတ်ပေးဖို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကလည်းဧပြီလ4ရက်နေ့နေ့စွဲနဲ့ညင်ညာချက်ထုတ်ပြီးတောင်းဆိုထားပါတယ်။ HRW ကတောင်းဆိုလိုက်တဲ့ပုံမှာနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့မြန်မာနိုင်ငံ APPB ကကြိုးဆိုတယ်လို့အတွင်းမှုဦးတိန်နိုင်ကပြောပါတယ်။
တောင်းဆိုချက်လို့ကတော့ကျွန်တော်တို့အနေနဲ့ဟိုအတိအမှတ်ပြပါတယ်လက်လက်လက်ခံပါတယ်ဒီလိုဖြစ်ဖို့အတွက်လည်းကျွန်တော်တို့အနေနဲ့ထပ်မံပြီးတော့တိုက်တွန်းနေပါတယ်သူတို့ရဲ့တောင်းဆိုမှုတွေကိုလည်းကျွန်တော်အနေနဲ့တော့ကြိုးစားပါတယ
်ပြီးခဲ့တဲ့မတ်လ18ရက်နေ့ကလည်းမြန်မာနိုင်ငံအချင်းထောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်အကြံပေးတဲ့အချက်10ချက်ပါတဲ့ညင်ညာချက်တစ်စောင်ကို APB ကထုတ်ပြန်ခဲ့ပြီးမြန်မာသမားရုံးကိုပြေပို့ခဲ့ကြောင်းဦးတိန်နိုင်ကပြောပါတယ်အချင်းထောင်တွေမှာရှိတဲ့အချင်းသားရေးတော်ကသတ်မှတ်ထားတာထက်ကျော်လွန်နေတာကြောင့်သူအနေနဲ့ဒါကိုစီစစ်ပြီးပြန်လွှတ်ပေးဖို့အဓိကတောင်းဆိုခဲ့တယ်လို့ဦးတိန်နိုင်ကပြောပါတယ
်အခုအချိန်တွေကဒီကဘာလုံးမှာရှိနေတဲ့အချင်းတော်အသီးသီးကစိုးရိမ်ရတဲ့အခြေအနေမျိုးရှိပါတယ်ဒါကြောင့်လည်းကုလသမဂ္ဂအပါအဝင်ဒီနိုင်ငံသီးသီးကအစိုးရကြီးလူ့ခွင့်ရေးအဖွဲ့အစည်းတွေကနေပြီးတော့အချင်းသားတွေကိုစီစစ်ပြီးလွှတ်ပေးဖို့အတွက်ဆော့ချဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်ကျွန်တော်နိုင်ငံမှာလည်းလက်ရှိအချင်းသားဥယျာဉ်ကအကျဉ်းဆောင်ထဲမှာထားနိုင်တဲ့ဝင်ဆက်တဲ့ဥယျာဉ်ထဲပုံနေတာဖြစ်ပါတယ်။ဟိုတကယ်တမ်းကုသရောဂါတယောက်ထွက်လာပြီဆိုလို့ရှိရင်ကျန်တဲ့အကျဉ်းသားလေးကိုထိန်းဖို့မထိဖို့ကာကွယ်ဖို့ဆိုတာအမတန်ခက်ပါလိမ့်မယ်။ဒါကအကောင်းဆုံးဖြေရှင်းဖို့အင်းကတော့ဒီအကျဉ်းသားလေးကိုစစ်စစ်ပြီးတော့အများဆုံးလွှတ်ပေးဖို့ဆော့ချဖို့အနေကုန်းစစ်တဝက်ကျော်ကျော်လောက်ရှိကိုဆော့ချဖို့လုံနေရလို့ကျွန်တော်တို့မြင်ပါတယ်။
မြန်မာနိုင်ငံကကျင်းထောင်နေတဲ့မှာခမန်းကြီးအဖြစ်အကျဉ်းသားရေအတွက်9,200လောက်ရှိရဲလို့ HRW ကတော့ပြောပါတယ်။ဒီထဲမှာပြစ်ဒဏ်ကျခံရတဲ့နိုင်ငံရေးကျဉ်းသား84ယောက်ရှိပြီးတော့ပြစ်ဒဏ်ချမှတ်ခြင်းမခံရသေးတဲ့နိုင်ငံရေးမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရသူ139ယောက်ရှိရဲလို့ AAPB ကပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရသူတယောက်စနေနေ့ကထပ်ပြီးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း81ယောက်ရှိသွားပြီဖြစ်တယ်လို့မြန်မာဆိုရကထုတ်ပြန်ထားပါတယ်။ဒီထဲကမှငကိုယောဂါခံရှိသူတူကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကွယ်လွန်သွားခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ